ောက်စီတပ်သားတွေဘက်ကအဲ့လိုလက်နက်ချဝင်ရောက်မှုတွေဖြစ်လာတဲ့ဆိုတော့တွေ့နေရတဲ့အပိုင်းပေါ့လေဟိုတကယ်ဟိုစစ်တပ်ဆိုတော့အဖွဲ့အစည်းတစ်ခုအနေနဲ့ပေါ့နော်အဲ့လိုမျိုးအခုတိုက်ပွဲတွေကမှဒီအခုဆိုရင်စစ်ဌာနချုပ်ကြီးတစ်ခုလုံးကျသွားတာတို့နော်နောက်အလင်းဝင်လာတဲ့တရင်လိုက်အလင်းဝင်တာတို့ထွက်ပြေးရတာတို့ကြည့်လို့ရှိရင်ညီမအခုဒီစစ်တပ်အနေထားမှာဘယ်လိုသုံးသပ်လဲရှင
်ဒီဘောတော့ဒါစစ်တပ်ကိုတော့ကျွန်တော်အပြင်ကနေအချိန်ဝင်ကြတဲ့အခါမှာစစ်တပ်ဟာဒီအင်မတန်ခိုင်မာတဲ့တိုင်းပြည်မှာအင်အားကောင်းသောအခိုင်အမာဆုံး institution ဖြစ်တယ်လို့ချီးမြှင့်ကြတာရှိတယ်။နိုင်ငံတကာလည်းဒီလိုမျိုးချီးမြှင့်ကြတာရှိတယ်။တကယ်ကျတော့စစ်တပ်ကနှစ်ပေါင်းများများစွာအထက်မှာအဂရီလိုက်ဟောနော်ဟိုခြားစားနေတဲ့အဂရီလိုက်စားနေတဲ့အဖွဲ့အစည်းဖြစ်တယ်။ဒီအထက်အောက်ဘောနော်ရဲဘော်ရဲဘက်စိတ်ဒီအဂရီလိုက်စားမှုတွေကျယ်ပြန့်လာတဲ့အမျှဆရာတစ်ဖက်မွေးတော်တွေပြီးတော့ဘောနော်ဒီအထက်အောက်ယုံကြည်မှုကင်းမဲ့တော်တွေရဲဘော်ရဲဘက်ကင်းမဲ့တဲ့အနေအထားတွေပို့ပြီးတော့ဒီနှစ်ချီလာများတာချီခံစားနေရတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်ပေါ့နော်အဲအဲ့တော့ဒီစစ်တပ်ရဲ့အဓိကဟာဒီဒါရဲဘော်ရဲဘက်စိတ်တက်နော်ဒီအချင်းချင်းပေါ့နော်ဒီမော်ရီလို့ပြောရမလားဒီစိတ်တက်ခံယူချက်တွေနဲ့တိဆောက်ထားတဲ့အဖွဲ့အစည်းဖြစ်တယ်တို့ပေမဲ့လို့ဒီစစ်ကောင်းဆောင်တွေကသူတို့အကျိုးစီးပွားအာဏာအတွက်ပဲအစင်းစင်းဟာအခရီးလိုက်ခြားဆောင်နေတဲ့အတွက်ဒီတန်ကိုစစ်တပ်ကလည်းကောင်းကောင်းခံစားနေရတယ်ပေါ့နော်အဲ့တော့ဒီလိုမျိုးအနေထားတွေကအခုလိုမျိုးဒီစစ်အာဏာသိမ်းမှု2021စစ်အာဏာသိမ်းမှုနောက်ပိုင်းမှာနိုင်ငံအနှံ့မှာရှိတဲ့တော်လံဟိုဒီစစ်အာဏာရှင်စနစ်ကိုဆန့်ကျင်ပုံကံမှုတွေနဲ့တွေ့လာတဲ့အခါမှာစစ်တပ်ကဘလို့မကိုမန်နိုင်တော့ပေါ့နော်အဲသူ့ရဲ့အခြေအနေမှန်ကိုပို့ပြီးလူတွေကပို့ပြီးတော့သိမြင်နားလည်လာလို့အဲမြန်မာတွေတွေ့မြင်လာတာပေါ့နော်ကျွန်တော်တို့ကိုယ်တိုင်လည်းဒါသုံးသပ်ပြီးတာဖြစ်တယ်ဒီစစ်တပ်ဟာဟိုပေါ့နော်ဒီအတွင်းမှောင်လှိုက်ဆောင်နေဖြစ်တဲ့အတွက်ခေါင်းဆောင်မှုဆွမ်းရည်တွေရောဆွမ်းဆောင်မှုဆွမ်းရည်တွေရောအထဲမှာညီညွတ်မှုဆွမ်းရည်တွေကမရှိတော့ဘူးဒီအစင်စင်မှာဒီချိနဲ့ပြီးတော့ဒီဆွမ်းဆောင်ရေးကြဆင်းနေတဲ့ရဲဘော်ရဲဘက်စကင်းမဲ့နေတဲ့အဖွဲ့အစည်းဖြစ်နေပြီအဲ့တော့အခုလိုမျိုးတော်လိုင်းအင်အားစုတွေနဲ့အဲနိုင်ငံနှက်မှာကြုံတွေ့လာတဲ့အခါမှာဒီအခြေအနေတွေဟာမလွဲ့ဟိုပါအနည်းနဲ့အများကြုံတွေ့လာတာပဲဒါကြောင့်လည်းဒါဟိုဒီစစ်တပ်ရဲ့စစ်တပ်ဖြစ်တဲ့တပ်ပြီးခုခံလို့ရတဲ့စိတ်တွေဟာလက်နက်ကင်တစ်ဖွဲ့တစ်ခုရဲ့စိတ်တက်လို့ပြောမှာနော်စစ်တပ်စိတ်တက်ဆိုတော့လက်နက်ကင်အဖွဲ့အစည်းတစ်ခုရဲ့စိတ်တက်အနည်းနဲ့ငါးနိုင်ငံငါးအဖွဲ့အစည်းတွေတော့ဟိုအတပ်ပြီးခုခံမယ်ဆိုတဲ့စိတ်တက်တွေဒါပျောက်ဆုံးလာတာပြီးတော့နောက်တစ်ခုကစစ်တပ်ကိုယ်တိုင်ကဒီအာဏာသိမ်းမှုနောက်ပိုင်းကျတော့ပြည်သူရဲ့ထောက်ခံမှုကလုံးဝအနေဆုံးအထိကိုဒါတမိုင်းတစ်ချောင်းပါတာအနေဆုံးအထိဒီဒါဖြစ်တဲ့အပြင်ကိုပြည်သူတွေကိုယ်တိုင်ကနိုင်ငံနှက်မှာသူတို့ခုခံတော်လှန်လာတဲ့အနေအထားတွေကိုသူတို့တွေ့ကြုံလာခဲ့ရတယ်။ဒါကြောင့်ဒီအခြေအနေတွေရဲ့ရိုက်ခက်တိုက်ဆောင်းမှုနဲ့စစ်တပ်ကကြီးကြီးမားမားပေါ့နော်စေတပ္ပဆိုင်ရာထိခိုက်မှုအနေအထားရရှိတယ်။ဒါကြောင့်လည်းဒီလိုမျိုးတနည်းနဲ့တနည်းအချင်းကြာလာတဲ့အမျှစစ်ကောင်စီတက်အတွက်အသက်ပေးတက်ခံလူတွေအနေအထားတွေရောကြလာပြီးတော့ပြည်သူဘက်ကိုဒီပူပေါင်းလာတဲ့လူတွေပြီးအလံပြူထောင်ပြီးလက်လက်ချလာတဲ့လူတွေအလင်းဝင်ရောပူပေါင်းလာမှုတွေတနည်းတစ်ချက်ဒီတင်းလိုက်ဒီအစုဖွဲ့လိုက်ဒီအပူပြီးများလာခြင်းဖြစ်တယ်လို့တော့ကျွန်တော်ပြောခြင်းနဲ့ပေါ့မှာဟုတ်ကဲ့
ပေါင်းဆုံးဒီ2021ခုနှစ် February လတရက်နေ့မှာအဲ့စစ်တက်ပေါ့နော်ဒီစစ်ကောင်စီကသူတို့အာဏာသိမ်းလိုက်တယ်လို့သိလိုက်ရတယ်ကြီးညာလိုက်တဲ့အချိန်ပေါ့နော်အဲ့အချိန်မှာကိုနောင်ယူဘလို့ဖြစ်သွားလဲဘလို့ခံစားလဲ
ဒီအာဏာမသိမ်းခင်ရပိုင်းနေရဒီနိုင်ငံရေးပြည်ထောင်မှုတွေရှိနေကြမှာကျွန်တော်တို့ဒီအရာချင်းငယ်တွေကြားထဲမှာလည်းဝေဖန်သုံးသပ်မှုတွေရှိတယ်ပေါ့နော်ဒါစစ်တက်ကအာဏာသိမ်းနိုင်လားအာဏာသိမ်းနိုင်ခြင်းရှိတာတကယ်နိုင်ငံတူတက်မှုအရေးကိုတွားနေပြီအဲအချိန်မှာနောက်ကျောင်းမပြောင်းတော့ဘူးဒါမှလည်းနောက်ကျောင်းအာဏာသိမ်းနိုင်တဲ့စသည်ဖြင့်ဒီလိုမျိုးဝိဝါဒကွဲပြောင်းမှုတွေရှိတယ်ပေါ့နော်ဒါပေမဲ့လည်းအဲတက်တီမှာလည်းကြိုတင်ပြင်ဆင်မှုအနေအထားကြီးလည်းကျွန်တော်တို့ဒါဟိုတွေ့တော့တွေ့နေရတာပေါ့နော်တွေ့နေရတယ်ဒါပေမဲ့လည်းအဲ့ဒီဖေဖော်ဝါပေါ့နော်ဇန်နဝါရီလအဲနောက်ကရပေါ့30ရက်နေ့တင်းနေအဲ့ဒီမှာတင်းနေနေညပေါ့နော်ဒီလိုပဲပုံမှန်ပဲအဲဟိုပါဒီအဲ့ရဝင်သွားတယ်ပေါ့အဲဒါပေမဲ့လို့မနှခင်နိုးလာတဲ့ရှင်ကျွန်တော်တိပြီကျွန်တော်ညီငယ်တယောက်ကပြောတာအခုအာနာသိမ်းသွားပြီဆိုရင်ကျွန်တော်လုံးဝဟာတကယ်ကိုဖြစ်လာခဲ့ပြီပေါ့နော်ကျွန်တော်တို့ယုံကြည်ထားတာကတော့ဒီစစ်တပ်ဟာစစ်ကောင်းဆောင်တွေကဒီလောက်တိုင်းပြည်အရွေးတစ်ခုကိုသွားနေပြီဒီမူတီလန်ကျောက်တစ်ခုအချင်းဝန်းသွားနေတဲ့အခါမှာနောက်ကျောင်းမပြန်တော့ဘူးဒီလိုဒီအာနာသိမ်းလောက်အထိမယူးမိုက်လောက်ဘူးပေါ့နော်ဟိုမယူးမိုက်လောက်ဘူးကျွန်တော်တို့မျှော်လင့်ထားခဲ့တာပေါ့ဒါ့ပြင်လည်းကျွန်တော်တို့အထင်နဲ့အမြင်လုံးဝဟိုတက်တဆင်အောင်လွဲသွားမှတည်တယ်အဲဒီအာနာသိမ်းမဲ့ကြားတဲ့ချိန်မှာလည်းအခုကိုစိတ်ပြတ်မိတယ်ပေါ့နော်ဒါဟာတက်မလို့ဟာဒီပြည်သူနဲ့ပြန်လဲညီဆက်မဲ့အနေထားကိုရောက်နေပြီအဲဂုံတိတ်ကအတိုင်းတာတစ်ခုနည်းနည်းချင်းပြန်လဲတိဆောက်လို့ရနေပြီဆိုတဲ့အခြေအနေမှာဒီဟာကိုစစ်ကောင်းဆောင်တွေကရိုက်ချိုးပြီးတော့သူတို့အချိုးစည်းပွားအတွက်ဟာဒီလိုမျိုးယူမိတ်အလုပ်ကိုဆင်ခြင်မှုအဆင်ခြင်မဲ့လုပ်ရကိုလုပ်လိုက်ပါလားဆိုကြတဲ့ခါမှာတော့ဟိုကြားသိရတဲ့တကယ်ကိုတွေ့ရတဲ့ခါမှာတော့ကို့အနေနဲ့တော့ဟာအတိုင်းပြည်ကတော့ဒါနောက်ပြန်ကြသွားပြီဒါဟာဟိုနော်ချီကိုသွားနေတဲ့အကျွေးကိုနောက်ပြန်ကြသွားပြီဆိုတော့စိတ်တစ်ခုပေါ့နော်ပြီးတော့လေဒီလိုမျိုးဟာကိုဖြစ်တဲ့ခါမှာစစ်သားတယောက်အနေနဲ့တော့တော်တော်လေးကိုစိတ်ပြတ်တဲ့ အခြေအနေတခုတော့အနေမနဲ့မှာလို့သိပြတဲ့ဟိုနော်အဲတုံ့ချင်းအနေထားနဲ့နှုတ်ထွက်လာခဲ့တယ်ပေါ့နော
်အခုမြန်မာနိုင်ငံတမိုင်းမှာလေဒီစစ်တပ်ကအခုအာဏာတွေအချိန်ချင်းသိမ်းလာပြီးသိမ်းလာတာကိုကြည့်မယ်ဆိုလို့ရှိရင်လေသူတို့စစ်တပ်ရဲ့ဒီစစ်သားတွေပေါ့နော်အခုစစ်ကောင်းဆောင်ကြီးရဲ့ကျူးလွန်မှုတွေကိုဟိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ဆိုတာမျိုးပေးထားတဲ့အတွက်ပေါ့လေအာဒါသူတို့ရဲ့တွေးခေါ်မှာဟိုကသူတို့ဘာပဲလုပ်လို့သူတို့အရေးအပြစ်ပေးအရေးယူနိုင်ခြင်းမရှိဘူးဆိုတာမျိုးလည်းဖြစ်ခဲ့တယ်။ဆိုတော့အဲ့ဒီဘာကိုလည်းဝေဖန်ထောက်ပြတာရှိတယ်။ဒါကြောင့်စစ်တပ်ကစစ်အာဏာပြန်သိမ်းဖို့လည်းတွန်းအားပေးသူဖြစ်သွားတယ်ပေါ့လို့ဆိုတော့အဲ့တော့ဒီတစ်တန်ကကင်းလွတ်ခွင့်ရှိနေတယ်ဆိုတဲ့ချက်မှာအဲ့ဒီအခုကျူးလွန်ခဲ့တဲ့သူတွေကိုဟိုတစ်တန်အရာပေါ့နော်တရားဥပဒေအရာပြန်ပြီးတော့အရေးယူအပြစ်ပေးရအောင်ဘယ်လောက်ထိအရေးကြီးရလို့မြင်လဲရှင့်
ဒီကနေ့ဒီ2021အာနာတိမ်မှုကျူးလွန်ခြင်းကိုကအကြောင်းရင်းနှစ်ချက်ကြောင့်လို့ကျွန်တော်ချွေမြင်တယ်။ဟုတ်ဗိုလ်ချုပ်မြင့်မင်းအောင်လည်းဒီအာနာကိုချိုးစည်းဘွားကိုဟိုတက်မှတ်တို့ဒီအာနာကိုဟိုဒီလက်မလွတ်နိုင်လို့အာနာတိမ်ကြီးဖြစ်လို့ချစ်စစ်ကောင်းဆောင်တွေစစ်အာနာတိမ်မှုတွေမှာလည်းဒီပြစ်ဒဏ်ဟိုကျူးလွန်မှုတွေကိုပြစ်ဒဏ်ဟိုအရေးယူနိုင်ခြင်းမရှိခဲ့တဲ့ဟိုအခြေအနေတကြောင်လည်းဒီစစ်အာနာတိမ်မှုတွေသူတွန်းအားဖြစ်စေခဲ့တယ်။ငါတို့အာနာတိမ်လို့ရတယ်ငါတို့ဘာမှပြစ်တယ်မခံလို့ဆိုတဲ့အခြေအနေတွေအကျဲတွန်းအားလေအဓိကကြားရလို့ကျွန်တော်မြင်နေပေါ့နော်အဲ့တော့ကျွန်တော်ချိဆက်ကျွန်တော်တို့အနာဂတ်နိုင်ငံကိုသွားမယ်ပြန်လဲတည်ငြိမ်တဲ့အားလုံးသိပြတဲ့နိုင်ငံတစ်ခုကိုသွားမယ်ဆိုရင်တရားတစ်ခုကတော့ကျွန်တော်ဒီပြစ်ဒဏ်ကျူးလွန်မှုတွေကိုအဆုံးသတ်နိုင်ဖို့လိုတယ်ဒီလိုမျိုးဆက်အနာချင်းစနစ်စိုးတွေထပ်ပြီးတော့ထပ်မှမတွေ့မှုဟောဒီဆက်အနာသိမှုမှာဒီကျူးလွန်တဲ့တွေကိုထိရောက်တဲ့အပြစ်ပေးအရေးမှုတွေရှိဖို့လိုတယ်ဒီလိုအရေးမြင့်နိုင်မှုဆိုရင်ဒီလိုမျိုးအလားတူကျူးလွန်မှုတွေကျွန်တော်ဆက်တွေ့နေရလိမ့်မယ်အဲ့ကျတော့ဒီလိုအခြေအနေတွေကိုဆုံးသတ်နိုင်ဖို့ပေါ့နော်ဒီနိုင်ငံမှာဖြစ်နေတဲ့ဒီမတရားကျူးလွန်မှုတွေအဆုံးသတ်နိုင်မှုဟာပြည်တံကျူးလွန်နေတဲ့လူတိုင်းကိုကျွန်တော်တို့ဒီတရားမျှတဲ့စစ်စီအေးပေါ့နော်ဟိုပေါ့နော်အပြစ်ပေးအရေးယူနိုင်ဖို့ဟိုအရေးအကြီးဆုံးလိုအပ်တယ်လို့လည်းကျွန်တော်ချွတ်မြင်တယ်ပေါ့ဟုတ်ကဲ့
အဲ့တော့တစ်ဖက်မှာတစ်ဖက်မှာကြတော့ဗောနော်အခုလိုတိုင်းသားလက်နက်ကိုင်ဖွဲ့တွေကသူတို့နေမြေတွေသူတို့သိမ့်ပိုက်လာနိုင်တဲ့အနေထားဗောနော်သူတို့တိုက်လာတဲ့အနေထားတွေမှာဒါဖက်ဒရယ်ပြည်ထောင်စုဆိုတာထက်ဗောနော်ဒါကတိုင်းမြေအစိမ့်စိမ့်အမွားမွားဖြစ်သွားမယ်ဒါတိုင်းသားလက်နက်ကိုင်တွေကသူတို့နေမြေသူတို့ထိန်းချုပ်ပြီးတော့ဗောနော်အစိမ့်စိမ့်အမွားမွားဖြစ်သွားမယ်ဆိုတော့အဲတုံသက်ချက်တွေဒါမျိုးတွေထွက်လာတာကြီးလည်းရှိတယ်ရှိတော့အခုလက်ရှိဒီအခု1320စစ်စင်ရေးဒုတိယပိုင်းမှာတို့ရီမန်းချက်ကိုလည်းတို့ဒါຫນွေဦးတော်လှန်ရေးဒါမြန်မာပြည်မှာဘုံရန်သူဖြစ်တဲ့ဆရာနာရှင်စနစ်ခြုံငင်းရေးကိုတို့အဓိကသွားပြီးတော့မှတဆင်ချင်းတဆင်တို့အကောင့်ထဲပေါ်သွားမယ်ဆိုတာလည်းပြောထားရရှိတော့အဲ့တော့တစ်ဖက်မှာလည်းဒီလိုမိခွန်းနေရှိတဲ့အပိုင်းမှာပေါ့နော်တကယ်ပဲအခုဒီ1320ခုလို့စစ်စင်ရေးတွေကတိုင်းပြည်ကိုအစိမ့်စိမ့်အမွားမွားဖြစ်သွားစေမလားဒါဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးမှာပို့ပြီးတော့ဆိုးရွားသွားစေမလားဘယ်လိုမြင်လဲရှင
်လက်ရှိဒီတော်လိုင်းအင်အားစုတွေအသီးသီးမှာတော့သူတို့ရဲ့အထိုင်စဉ်းစားချက်နဲ့အကျိုးစီးပွားအမြင်တွေကတော့ကွဲပြားကောင်းကွဲပြားမှုတွေအများကွဲပြားမှုတွေအများပြားတော့ချီကောင်းချီနိုင်ပါတယ်သူ့ပြင်မဲ့လည်းဒီလောက်ထိကျွန်တော်ဆိုရင်စရာမရှိဘူးလို့ကျွန်တော်တို့ရှင်းမြင်တယ်ဘာလို့လဲဖြစ်တဲ့အတွက်သူတို့အားလုံးကလည်းဒီနိုင်ငံမှာကျွန်တော်တို့အေတူပူများကိုယ့်ရဲ့သူတို့တိုက်ပွဲဝင်နေခြင်းဒီသူတို့ရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေသူတို့ဟိုဘာလို့ဒီသူတို့ကကိုယ်ပိုင်အုပ်ချုပ်ခွင့်တွေအတွက်တော်လန်တိုက်ပွဲဝင်နေတာချင်းဖြစ်တယ်လို့ကျွန်တော်လည်းနားလိုက်တယ်ပေါ့နော်အဲအလားတူကျွန်တော်မြေပြန့်တော်လိုင်းအင်အားစုတွေဒီလေဒီပြည်မကိုဟုတ်လားဆက်ရနာချင်းစနစ်လုံးဝချုပ်ငြိမ်းရမယ်အဲဒီမိုစီစနစ်နဲ့တွောင်းရမယ်ဆိုတဲ့အတွက်ဒီဒီမိုစီနဲ့တွောင်းရမယ်ဆိုတဲ့အတွက်သူတို့တော်လန်တိုက်ပွဲဝင်နေခြင်းဖြစ်တယ်လို့ကျွန်တော်နားလိုက်တယ်ပေါ့နော်အဲကျတော့ဒီကနေ့တိုင်းပြည်မှာကြုံတွေ့နေရတဲ့အဓိကပင်မပြဿနာအရင်းမြစ်ဒီဆက်ရနာချင်းစနစ်ချိနေခြင်းကြောင့်ပဲဒီဆက်ရနာချင်းရှင်စနစ်ချိနေလို့ချင်းအားကောင်းနေလို့တော့လေကျွန်တော်တို့နိုင်ငံရေးကွဲပြားမှုတွေကိုညှိနှိုင်းလှုံ့ဆော်နိုင်ခြင်းအတူတတွဲဖြေရှင်းနိုင်ခြင်းမလှုံ့ဆော်နိုင်ခြင်းဖြစ်တယ်လို့ကျွန်တော်နားလဲတယ်ပေါ့နော်အဲ့ကျတော့ဒီဆက်ရနာခြင်းစနစ်ကိုဖယ်ချနိုင်ပြီဆိုရင်ကျွန်တော်တို့ဒီတော်လိုင်းအင်အားစုတွေကြောင့်မှဘလို့တော့ကွဲပြားမှုအကျိုးစီးပွားအထိုင်တွေပဲချိနေပါစေကျွန်တော်တို့အားလုံးဟာနိုင်ငံရေးသဘောပေါက်ပုံမှာအားလုံးကလူရဲချက်ကိုစီရောဒီပုံမှာကျွန်တော်တို့စွရင်းညှိနှိုင်းဖလှယ်လို့ရတယ်အတူရောအဖေးယူတွေလှုပ်ဆောင်နိုင်လို့ရမယ်လို့ကျွန်တော်တို့ယုံကြည်တယ်ဒါကြောင့်ဒီနိုင်ကျွန်တော်တို့နိုင်ငံမှာဒီဆက်ရနာခြင်းစနစ်ကိုတော့ဖယ်ချနိုင်ပြီဆိုရင်ကျွန်တော်တို့တိုင်းရင်းသားညီကိုတွေတိုင်းပြည်လုံးကလိုလားတဲ့အနာဂတ်ကိုကျွန်တော်တို့အားလုံးကြားမှာဟုတ်လားကွဲပြားမှုတွေဘယ်တော့ပဲရှိရှိညှိနှိုင်းအဓိကညှိနှိုင်းဆွေးနွေးလှုပ်ဆောင်ဖို့ရဖို့အဓိကကြတယ်ဒီလိုလားလှုပ်ဆောင်နေတဲ့အနေအထားတကူကျွန်တော်ဖန်တီးနိုင်ပြီဆိုရင်ကျွန်တော်တို့ရဲ့ဒီကနေ့ကြုံတွေ့နေရတဲ့အကျိုးစီးပွားမတူကွဲပြားတဲ့အကျိုးစီးပွားအထိုင်တွေမတူကွဲပြားတဲ့အမြင်တွေကိုဒီစပွဲမှာညှိနှိုင်းဖြည့်ခြင်းလှုပ်ဆောင်နိုင်တဲ့အခွင့်အရေးရပြီဆိုရင်ကျွန်တော်တို့အနာဂတ်ကိုအတူတကွဘယ်လိုတည်ဆောက်ကြမလဲဆိုတဲ့ဟာပေါ်မှာကောင်းကောင်းအဖြေချနိုင်မယ်လို့ကျွန်တော်မြင်တယ်
အခုကိုနောင်ရိုးကိုယ်တိုင်ပြောသွားရရှိပါတော့เนาะဒီ စစ်တပ်ကတကယ်တမ်းဟာခိုင်မာတဲ့အဖွဲ့အစည်းဖြစ်တဲ့စစ်တပ်ကိုနိုင်အောင်မတိုက်နိုင်ဘူးဆိုတာမျိုးပေါ့ဒီလိုအတွေးတွေအမြင်တွေရှိခဲ့ကြတယ်တကယ်တမ်းစစ်တပ်နဲ့ထိတ်ထိုက်တူပြီးရင်ဆိုင်ပြီးတော့ဟိုတိုက်ခိုက်လာတဲ့ခါမှာစစ်တပ်အခုစစ်ကောင်စီရဲ့တပ်သားတွေအလဲလဲပြူပြူဟိုပြိုကွဲလာတာတွေနောက်ပြီးတော့စိတ်သက်ပိုင်းဆိုင်ရာရမတီးဆောင်နိုင်တာတွေအများအပြားတွေ့လာကြရတယ်ပေါ့လေဆိုတော့အဲ့ဒါမျိုးအခြေအနေရဆိုလို့ရှိရင်အခုလက်ရှိစစ်ကောင်စီရဲ့တပ်ထဲမှာလက်ရှိရှိနေတဲ့တပ်သားတွေရဲ့အနေအထားပေါ့အဲ့ဒီတပ်သားတွေရဲ့အနေအထားတကယ်ပဲသူတို့ကစစ်ကောင်စီကိုလူလားလို့သူတို့ကတပ်ထဲမှာဆက်ပြီးရှိနေတာလားသူတို့ရဲ့အခုလက်ရှိစစ်ကောင်စီဒီတပ်ထဲမှာရှိနေတဲ့တပ်သားတွေရဲ့အနေအထားကိုဘယ်လိုသုံးသပ်လဲရှင
်စစ်တပ်ထဲမှာတော့ဟိုမျိုးတုံချိနိုင်ပါတယ်မဟုတ်ပါတော့ဒီပြည်သူဘက်ကကူးပြောင်းချက်တည်ခြင်းပေမဲ့လည်းဒီဘက်မှာအခြေအနေပေါ်တဲ့မှာရုံးကံမထွက်ရတဲ့သူတွေအကြမ်းကြီးသစ်သည်လည်းအများပြားရှိနေပါတယ်ဒီကနေ့အခြေအနေမျိုးမလိုလားမနှိမ့်မျိုးတဲ့ပေါ့နော်ပြည်သူနဲ့ဒီကူးပြန်တိုက်ခိုက်နေရတဲ့အနေအထားမျိုးကိုမလိုလားမနှိမ့်မျိုးတဲ့ပေါ့နော်စစ်သားတွေအများပြားရှိနေပါတယ်တိုးစော်လည်းရုံးထွက်နိုင်ခြင်းမထွက်နိုင်ခြင်းကသူတို့တူတူတယောက်ချင်းမှာကြုံတွေ့နေရတဲ့အခက်အခဲတွေကမတူညီကြဘူးပေါ့နော်အလားတူဒီလိုအင်အားတွေကလည်းအတိုင်းအတာတစ်ခုတည်းရှိတယ်ဆိုတာကျွန်တော်တို့ပြောလို့ရတယ်နောက်တစ်ခုကဒီစစ်တပ်နဲ့ဒီတိုင်းပြည်နဲ့ဒီကနေ့ကြုံတွေ့ရတဲ့အခြေအနေကိုကိုကိုစစ်သားဖြစ်ပဲဖြတ်တန်းကျင်တယ်စစ်သားတယောက်အနေနဲ့ပဲနေကျင်တယ်ဒီလိုမျိုးတိုင်းပြည်မှာဒီလိုမျိုးတွေ့ကြုံတဲ့အခြေအနေမျိုးကိုမလိုလားဘူးတာမန်စစ်သားဖြစ်ပဲမြင်တယ်ဒီဆက်အနာသိမှုကိုမလိုလားတဲ့အတိုင်းစစ်သားတွေလည်းအကြကြီးစစ်တွေလည်းစစ်တဲ့တဲမှာအတိုင်းတာတစ်ခုတည်းရှိနိုင်ပါတယ်အလားတူဒီကနေ့ဆက်အနာသိမှုကိုလိုလားလားခိုင်မာမာထောက်ခံနေတဲ့ဒီပြည်သူပေါ်ဒီဆက်အနာသိမှုနဲ့ဆိုပြည်သူပေါ်ရဲဆဲဆဲပြူးချင်းလို့တဲ့စစ်သားစိုးတွေလည်းစစ်တပ်ထဲမှာအတိုင်းအတာတစ်ခုထိရှိနေတယ်ပေါ့နော်အဲကြတော့စစ်တပ်ထဲကိုကျွန်တော်ကြည့်တဲ့အခါမှာတက်ဖို့ဒါအားလုံးဒီဆက်အနာခြင်းစနစ်တစ်ခုလုံးကိုအပြည့်အဝထောက်ခံအားပေးဘက်ကပ်ပေးနေတဲ့လူတွေမဟုတ်ဘူးသူတို့ကိုယ်တိုင်အထက်မှာပိတ်မိနေတဲ့လူတွေပြည်သူဘက်တို့ကိုရုံးမထွက်လာရဲသေးတဲ့ရုံးမထွက်နိုင်တဲ့စစ်သားတွေအများပြားစစ်တပ်ထဲမှာလည်းအများပြားရှိတယ်သူတို့ကိုယ်တိုင်လည်းစစ်သားကောင်းအဖြစ်တာမန်စစ်သားကောင်းတွေအဖြစ်နေထိုင်ရက်တည်လို့လည်းစစ်သားတွေအများပြားရှိတယ်ဆိုတော့ကျွန်တော်ပြောချင်တယ်ဒီစစ်အာဏာချင်းတွေကဟုတ်လားဒီတိုင်းပြည်ကိုဖျက်ဆီးနေုံနဲ့မဟုတ်ဘူးတိုင်းပြည်ကိုခြာနှင်းဖျက်ဆီးနေုံမဟုတ်ဘူးဒီတပ်မတော်ကိုတပ်မတော်ကိုပဲသူတို့ဟုတ်လားပြန်လည်ခြာနှင်းနေတဲ့တပ်မတော်ရဲ့ဂုံတိခါတွေကိုလည်းခြာနှင်းစရီးနေတဲ့အဖွဲ့တွေဖြစ်တယ်ဒါတွေကိုဒီတပ်မတော်သားအားလုံးတွေကိုကျွန်တော်တို့သိမြင်နားလည်နေခြင်းနဲ့အဲဒါကြောင့်မလို့ဒီနေရာကနေကျွန်တော်ဘာကိုပြောချင်လဲဆိုရင်ဟုတ်လားဒီအချိန်နီးမှန်တွေကိုသိမြင်နားလည်ပြီးတော့ပြည်သူဂျင်ဝင်ကိုအချိန်မီခလုံးကြောက်လို့လေပြီးရင်ဒီတိုက်ပွဲတွေမှာဆိုခုခံတိုက်ခဲ့ခြင်းမပြုဘဲနဲ့အလံပြူတော်လက်နက်ချဖို့လို့လေဒါဟာသူတို့ရဲ့ဘဝအနာကက်ကိုအာမခံချက်ရှိတဲ့တကူတီးတော့နောက်ဖို့ခွင့်ဖြစ်တယ်ဆိုတာကိုလေအချိန်မီနားလည်တဲ့ဘဝပေါက်ကြောက်လို့ဆိုတော့ကျွန်တော်တို့ဒီစစ်တပ်ထဲမှာရှိတဲ့တပ်မတော်တွေကိုတည်င်းစကားပွားပြပါတယ်ဟုတ်ကဲ့